နိုင်ငံတကာနဲ့ online ကနေဈေးရောင်းရဲ့ဖောက်ကားတာ Facebook လူမှုကွန်ရက် media မှာဈေးရောင်းချတာစတာတွေနဲ့ပတ်သက်လို့လိုက်နာရမယ် e-commerce guideline တစ်ခုကို2020နှစ်မကုန်ခင်ထုတ်ပြန်သွားဖို့ဝန်ကြီးဌာနဘက်ကပြင်ဆင်နေပြီးဒီ guideline အတိုင်းပဲလာမယ့်နှစ်တွေမှာလိုက်နာကျင့်သုံးသွားရတော့မှာဖြစ်တယ်လို့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကျွန်မမိခါပါCOVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအတွက်အစိုးရဘက်ကကြိုးပမ်းနေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ CERP လို့ခေါ်တဲ့ကပ်ရေလွန်စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့အစိတ်အပိုင်းတစ်ရက်အနေနဲ့နိုင်ငံတကာနဲ့အွန်လိုင်းကနေဈေးရောင်းဝယ်ဖောက်ကားတာ Facebook လူမှုကွန်ရက်မီဒီယာမှာဈေးရောင်းချတာတွေနဲ့ပတ်သက်လို့လိုက်နာရမယ်စီမင်းစည်းကမ်းတစ်ခုကိုဒီနှစ်မကုန်ခင်ထုတ်ပြန်သွားမှာဖြစ်တယ်လို့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနဘက်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်မဲ့စီမင်းစည်းကမ်းတွေမှာအခန်း၁၀ခန်းကျော်ပါဝင်သလိုနိုင်ငံတကာအွန်လိုင်းဈေးရောင်းဝယ်ဖောက်ကားမှုအနေနဲ့ Facebook လူမှုကွန်ရက်မီဒီယာတွေမှာပါဈေးရောင်းချမှုစတာတွေကိုလွှမ်းခြုံနိုင်အောင်ပြင်ဆင်ထားပြီးဒီစီမင်းရေးဆွဲနိုင်ဖို့ဂျပန်နိုင်ငံကနေလေ့လာမှုတွေလုပ်ခဲ့တယ်လို့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှုချုပ်ဦးမင်းမင်းကပြောဆိုလိုက်ပါတယ
် e-commerce လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့က electronic နည်းပညာပြုလုပ်တဲ့ brain engine တွေအကြောင်းတွေကျွန်တော်ဖော်ပြထားတယ်နောက်စားသုံးမှုကာကွယ်ပေးရေးတွေကျွန်တော်ဖော်ပြထားတယ်ပွားမှုဖြည့်ရှင်းတာတွေပါတယ်ကျွန်တော်တို့ငွေပေးချိန်ဝန်ဆောင်မှုပိုင်းတွေเนาะဟို privacy ပေါ့เนาะတူးချင်းဆိုင်ရာလွတ်လပ်မှုနဲ့အချက်လက်ကာကွယ်ခြင်းဆိုတာထည့်ထား cyber security ထည့်ထားတယ်နောက်တစ်ခုကတော့အခွန်ကောက်ခံခြင်းနဲ့ပေါ့เนาะအခွန်အနေဆုံးကိုတတ်မှတ်တဲ့တံပိုးတွေပေါ့နော်နောက်တစ်ခုကတော့နေဆက်ဖြတ်ကျော်အရောင်းဝယ်စီကျွန်တော်ထည့်ထားတယ် e-commerce တစ်ခုလုပ်ရင်ဘယ်လော်ရီနဲ့တော့ခင်ဗျားကဒါပတ်သက်နေပြီဆိုတာကိုတော့သိအောင်တော့ဒီထဲမှာပါပါတယ်ဗျာထည့်ထားပါတယ
်ဒီလိုက်နာမဲ့စီးမြင့်တွေထုတ်ပြန်ပြီးပြီဆိုရင် online ဈေးရောင်းဝယ်ဖောက်ကားမှုတွေနဲ့ Facebook လူမှုကွန်ရက်ပေါ်မှာဈေးရောင်းချတာတွေနဲ့ပတ်သက်လို့စံတစ်ခုတတ်မှတ်ချက်အနေနဲ့စာရင်းကောက်သွားမှာဖြစ်ပေမဲ့မှတ်ပုံတင်ကြေးကိုတော့မှတ်ပုံတင်စရင်းစသွင်းပြီး6လအထိငွေကြေးကောက်ခံမှုမရှိဘဲ short ပေါ့လုတ်ဆောင်သွားဖို့ပြင်ဆင်ထားတယ်လို့သူကပြောပါတယ
်။ဘူးဟာယူပေါ့နော်သူဘယ်သူလဲဆိုတာကျွန်တော်သိရမှာပေါ့နော်ကျွန်တော်တို့တော့ပါပဲကျွန်တော်ဒီပစ္စည်းတွေကိုလည်းအာမခံပေးတာမဟုတ်ဘူးဟိုပေါ့နော် grant away ထားတာတော့မဟုတ်ဘူးဒီ platform ကတကယ်ရှိတယ်ကျွန်တော်သိတယ်ဆိုတာမျိုးတော့ပေါ့နော်သူတို့ကသူတို့ရဲ့ web page ကိုကျွန်တော်ကမလုပ်လိုက်မှာဆိုအဲ့ဟို trusted trader လို့မျိုးပေါ့နော်ကျွန်တော်ဒီ logo လေးတစ်ခုကျွန်တော် create လုပ်လိုက်ပြီးတော့သူတို့ရဲ့page တွေမှာကျွန်တော်က embedded ကောက်လုပ်ပေးလိုက်မယ်ပေါ့နော်ဆိုလိုတာစီးပွားကူးသန်းတစ်စိတ်လေးအဲ့သူတို့ရဲ့ page မှာရှိနေရင်တော့ဟိုသူ့ကိုစီးပွားကူးသန်းကတည်တယ်ပေါ့နော်အဲ့လောက်နဲ့ဖခင်တာပေါ့နော်ကျွန်တော်ကတိတ
်မှတ်ပုံတင်တဲ့နေရာမှာပထမအနေနဲ့ online website တွေကိုဥစွာမှတ်ပုံတင်ပေးမှဖြစ်ပြီးငွေပေးငွေယူလုပ်ငန်းတွေပစ္စည်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေနဲ့ social media လို့ခေါ်တဲ့ Facebook ပေါ်ကရောင်းဝယ်မှုတွေကိုလည်းတက်ဆိုင်ရာဌာနအဖွဲ့အစည်းအသင်းအဖွဲ့တွေနဲ့ဆက်လက်ညှိနှိုင်းဆွေးနွေးကထည့်သွင်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံအနေနဲ့မကြသေးခင်ကဒေတာတွင်းပတ်စုံစီးပွားရေးဖွံ့ဖြိုးဆောင်ရွက်မှု RCEP လို့ခေါ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံနဲ့စီးပွားရေးဆွေးနွေးပွဲ9နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်၊ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့လွတ်လပ်တဲ့ကုန်သွယ်မှုဒေတာထူထောင်ရေးဆိုင်ရာသဘောတူစာချုပ်တစ်ခုမှလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒီစာချုပ်အရအွန်လိုင်းကုန်သွယ်မှုထူထောင်နိုင်ဖို့လှုပ်ဆောင်သွားမှာဖြစ်တာကြောင့်အခုလိုလှုပ်ဆောင်တာလည်းဖြစ်တယ်လို့ဦးမင်းမင်းကပြောဆိုထားပါတယ်။အသေးစားအလက်စားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အကြံပေးအနေနဲ့လှုပ်ဆောင်နေသူလည်းဖြစ်SMEBI စီးပွားရေးတင်းကြောင်တစ်ခုကိုထူထောင်ထားသူလည်းဖြစ်တဲ့ဦးစိုးဟင်းကတော့ဝန်ကြီးဌာနအနေနဲ့ပြုရင်ပြောင်းလဲဖို့စဉ်းစားရင်အောက်ခြေအထိပါပြုရင်ပြောင်းလဲနိုင်ဖို့အစီအမံတွေချပေးဖို့လိုတယ်လို့သူကထောက်ပြသွားပါတယ
်။တချို့လူတွေကဒီ social media ပေါ်တော့မှကောင်းကောင်းမတုံ့တက်မသိတဲ့လူတွေအများကြီးရှိသေးတယ်။ထုတ်လုပ်သူတွေအများကြီးရှိတယ်ပေါ့နော်။အဲဒီအတွက်ဒီဒီနေ့တိုင်းမှာရှိနေတဲ့ဟိုအစိုးရဌာနတွေကနေပြီးတော့မှတစ်ဆင့်ဒီလိုပြောလို့အများကြီးတို့ရတယ်။ဘာမှမဟုတ်လေ educate လုပ်ရင်လုပ်မလို့ရင်လည်း one shop ပေါ့နော်သူတို့ product တွေကို online ပေါ်ရောက်လာအောင်လို့သူကနေပြီး one shop လုပ်ပေးမလဲဆိုရင်အဲ organization တွေဖြစ်ဖြစ်အဖွဲ့အစည်းတစ်ခုခုကနေလုပ်ပြီးမှပို့ပြီးတော့ smooth ဖြစ်မယ်လို့ကျွန်တော်အနေနဲ့မြင်တယ်ပေါ့နော်
။အာဆီယံအဖွဲ့ဝင်10နိုင်ငံနဲ့စီးပွားရေးဆွေးနွေးပွဲ9နိုင်ငံပါတဲ့ data တွင်ဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP နိုင်ငံများရဲ့ကုန်သွယ်မှုဟာလက်ရှိမှာကမ္ဘာစုစုပေါင်းကုန်သွယ်မှုပမာဏရဲ့28ရာခိုင်နှုန်းခန့်ရှိထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။